ခန်းကြီး28အငယ်1မှ17ငွေလိုက်သောငွေချောင်းသည်စင်စစ်ရှိ၏လူစစ်တတ်သောရွှေနေရာလည်းရှိ၏တန်ကိုမြေကြီးတဲ့ကတူးယူတတ်၏ကြောက်ကိုချက်၍ခြေနီကိုရတ်တတ်၏လူသည်မောင်မိုက်ကိုပြုတ်စေတတ်၏အဆုံးတိုင်အောင်၎င်းမောင်မိုက်ကြောက်တေမင်းအိတ်တိုင်အောင်၎င်းလိုက်၍စစ်တတ်၏တောင်ချည်ရင်၌တွင်းတူး၍ခြေဖြင့်ကိုကိုမထောက်ဘဲဆင်း၍လူနေရာကိုစွန့်သွားတတ်၏မြေသည်စားစရာကိုပေးတတ်တော်လဲအောက်ရ၌မီးဖြင့်ပြက်တကယ်သို့အပြက်ခံရ၏သူ၏ကြောက်တို့သည်ကြောက်နေနေရာဖြစ်၏မြေမုံလဲရွှေဖြစ်၏အဘယ်ငှက်မြမသည်လင်းတမျက်စိလဲမမြင်သေးသောလမ်းရှိ၏ထိုလမ်းကိုတားရဲမနှင်းရှင်သည်မလျှောက်သေးလူသည်ကြောက်ပေါ်မှလက်တင်၍တောင်တို့ကိုခြေရင်းတိုင်အောင်မှောက်တတ်၏ကြောက်တို့တွင်ရည်စည်းစေတတ်၏သူ၏မျက်စိသည်ထူးဆန်းသောအရာရှိသမျှတို့ကိုကြည့်မြင်တတ်၏စီးသောရည်ကိုတဖန်ဖြတ်၍ဝှက်ထားသောအရာတို့ကိုထုတ်ဖော်တတ်၏အငယ်7မှ19တို့ရတွင်ပညာကိုအဘယ်မှတွေ့ရလိမ့်မည်နည်းဉာဏ်သည်လည်းအဘယ်ရ၌နေသနည်းဉာဏ်ပညာအဖို့ကိုလူမသိနိုင်အသက်ရှင်သောသူတို့၏နေရာ၌ရှာ၍မတွေ့နိုင်။နည်းနည်းသောအရက်ကငာ၌မရှိ။ပင်လည်းကလည်းငာ၌မရှိဟုဆိုတတ်၏။ရွှေစင်ကိုပေး၍ပညာကိုမရ။ငွေကိုချိန်၍ပညာအဖိုးကိုမမိနိုင်။အောဖိရရွှေမြတ်သောရှဟန်ကျောက်နီလာကျောက်နှင့်ဝယ်တော်လဲမရနိုင်။ရွှေဖြစ်စေကျောက်တရင်ဖြစ်စေမမိနိုင်။ရွှေစင်တစားများနှင့်ဖယ်လေ၍မရနိုင်။တန်တာနှင့်ပလဲကိုပြောเสียမှရှိပညာသည်ဗရမားထက်သာ၍အဖိုးကြီး၏ကုရှဥတ္တဖရာသည်မမိနိုင်အမျက်ဆုံးသောရွှေနှင့်ဝယ်၍မရနိုင်အငယ်20မှ28တို့ဖြစ်၍ပညာသည်အဘယ်ကလာသနည်းဉာဏ်သည်အဘယ်စီမှနေရာကျသနည်းအသက်ရှင်သောတရဝါတစုံတယောက်မျှကြည့်၍မမြင်နိုင်မိုးကောင်းကင်ငှက်တို့သည်ရှား၍မတွေ့နိုင်အဘဒုံမင်းနှင့်တေမင်းတို့ကပညာဤတရင်ကိုနားနှင့်ကြားယုံမျှသာရှိသည်ဟုဆိုတတ်ကြ၏ဘုရားသခင်သာလျှင်ပညာလမ်းကိုနားလည်တော်မူ၏ပညာနေရာရက်ကိုသိတော်မူ၏လေကိုချိန်လျက်ရေကိုလည်းချင်လျက်မြေကြီးဆွန်းတိုင်အောင်ကြည့်ရှု၍ကောင်းကင်အောက်၌ရှိသည်များတို့ကိုမြင်တော်မူ၏မိုးရွာမှုကိုစီရင်၍မိုးချိုလျှက်စစ်ပြက်ရာလမ်းကိုဖန်ဆင်းသောအခါပညာကိုမြင်၍ပေါ်ပြတော်မူ၏ပညာတရားကိုထား၍စုံစမ်းတော်မူ၏လူတို့အားလည်းသာဝရဘုရားကိုကြောက်ရွံ့ခြင်းသည်ပညာဖြစ်ကြောင်းနှင့်ဒုစရိုက်ကိုရှောင်ခြင်းသည်ဉာဏ်ဖြစ်ကြောင်းကိုမိန့်တော်မူပြီဟုဝတ်ဆို၏